ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်တထောင်ပတ်ဝန်းကျင်ကိုအမေရိကန်၊ကနေဒါနဲ့ဥရောပနိုင်ငံတို့မှရွှေ့ပြောင်းအခြေစိုက်ပေးရေးစစ်ဆက်ညှိနှိုင်းဝင်ပြုဖို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကဘင်္ဂလားဒေ့ရှ်အစိုးရကိုပန်ကြားထားတယ်လို့ UNHCR အကြီးအကဲတာဝန်ရှိသူတူကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးသွားတယ်လို့ဆိုတဲ့ရိုဟင်ဂျာမွတ်စလင်ထောင်ပေါင်းများစွာရှိနေတယ်ဆိုတာကုလသမဂ္ဂကပြောထားတာပါ။အဲ့ဒီလူတွေကအခုညအလူအဆုံးသူတွေကိုတတိယနိုင်ငံမှာရွှေ့ပြောင်းအခြေစိုက်ဖို့ယူနီစီယာကတွန်းအားပေးလှုံ့ဆော်သွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာယူနီစီယာကိုယ်စားလှယ်ရှင်ဂျီကူဘိုကရိုက်တာသတင်းဌာနကိုကြားသာပေးနေကပြောပါတယ်။အထူးသဖြင့်သမ္မတဒေါ်နယ်ထရမ့်လက်ထက်အမေရိကန်နိုင်ငံနဲ့တခြားဖွံ့ဖြိုးပြီးနိုင်ငံတချို့မှာဒုက္ခသည်တွေကိုလက်မခံချင်တဲ့သဘောထားတွေပိုများလာနေတဲ့ကြားမှာပဲအခုလိုလှုပ်သွားဖို့ရှိနေတာပါ။အမေရိကန်ပြည်တော်စုအပါအဝင်သက်ဆိုင်ရာအာဏာပိုင်တွေနဲ့ယူနီစီယာကဆက်ပြီးလက်တွဲလှုပ်သွားပါမယ်။အစိုးရဒါမှမဟုတ်အစိုးရမူဝါဒတွေမှာဘယ်လိုပဲအပြောင်းအလဲရှိပါစေအကာအကွယ်ပေးရေးကိုဥတီစဉ်းစားတဲ့ရွှေပြောင်းခြေဆိုင်ရေးအစီအစဉ်ကိုဆက်လုပ်ဖို့ယူနီစီယာမှာရှင်းလင်းတဲ့တာဝန်ရှိတယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးမစ္စတာကူဘိုကပြောပါတယ်ဈေးကူတောက်မှုခံယူဖို့လိုအပ်နေတဲ့ဒါမှမဟုတ်ပြည်ပမှာရောက်နေတဲ့မိသားစုဝင်တွေနဲ့ကွဲကွာနေကြတဲ့ရိုဟင်ဂျာဒုက္ခသည်တထောင်လောက်ကိုရွှေပြောင်းခြေဆိုင်ရေးဦးစားပေးလုပ်ဖို့သတ်မှတ်ထားပြီလို့ကူဘိုကပြောပါတယ်